နေ့ကထိုင်းအစိုးရရှေ့နေဘက်ကနေပြီးတော့ကိုဒီအလုသမား2ယောက်အပြစ်ရှိကြောင်းပေါ့နော်အယူခံတင်ရတာသူတို့လာတင်ဖြစ်ကြလားရှင
်မနေ့ကဆယ်ရက်17လ2016နေ့မှာကျွန်တော်တို့တင်တဲ့အယူခံနဲ့ပတ်သက်လို့ထိုင်းအစိုးရရှေ့နေဘက်ကနေထုတ်ကြေလျှောက်လဲစဉ်းလင်းချက်တင်ရမှာပါဒါပေမဲ့မနေ့ကညနေ 9:00 နာရီခန့်တင်ခဲ့တာမရှိပါဘူးအဲ့တော့တရားသူကြီးကနေပြီးတော့17ရက်17လ2016နေ့မှာအစိုးရရှေ့နေဘက်ကနေတရားရုံးဌာနဆိုင်ရာတစ်ခုကိုတင်ခဲ့သလားဆိုတာကိုစစ်ဆေးပါဦးမယ်ပေါ့လေအဲ့လိုစစ်ဆေးလို့မှမရှိဘူးဆိုရင်နောက်ပတ်ထဲမှာထိုင်းနိုင်ငံတာဝန်မှာရှိတဲ့အမတ်ရှိရှင်းလင်းချက်ရုံးကိုစာပို့ပြီးတော့ဒီအယူခံမှာထိုင်းရှင်းလင်းချက်ဘက်ကနေနောက်ဆုံးလျှောက်လက်ချက်တင်ပေးဖို့ဆိုပြီးတော့အကြောင်းကြားမယ်လို့သိရပါတယ်ခင်ဗျ
ဒါဆိုတော့ဒီနေ့ကိုစောင့်ကြည့်ရအောင်မဲ့သဘောလားရှင
်ကျွန်တော်တို့အနေနဲ့ကတော့ပြောတရားရုံးကဆက်လက်ဆောင်ရမယ်အချက်ပ
ါတကယ်လို့ပေါ့နော်အခုဆိုလို့ရှိရင်လည်းဒီထိုင်းဆိုရရှင်းနေဘက်ကနေပြီးတော့ကိုလျှောက်လက်ချက်လာမတင်ပြဘူးပေါ့နော်မနေ့ကအနေထားလောက်ဆိုလို့ရှိရင်လေအဲ့တော
့ဟ
ိုတကယ်လို့သူတို့ဘက်ကအဲ့လိုမျိုးမတင်ပြဘူးဆိုလို့ရှိရင်ဒီအမှုအနေအထားကဘလို့ဖြစ်သွားနိုင်မလဲရှင
်ထိုင်းနိုင်ငံအချင်းချင်းတရားရုံးတွေကတော့မှန်ကန်တိကျတဲ့ကျွန်တော်တို့စဉ်ဆုံးဖြတ်မှုတွေပြုလုပ်တဲ့လေတာရှိပါတယ်ထို့အတူပဲတရားရုံးမှာဒီလိုအမိန့်တစ်ခုကိုမချခင်မှာလဲတရားရုံးအမှုတွေမှာဒီအယူခံလွှာအမှုတွေနောက်တစ်ခါတစ်ဖက်ကအယူခံတရားခံဘက်ကနေလျှောက်လက်ချက်ဆိုတာတွေပြည်စုံအောင်အရင်ဆုံးစုပါတယ်အဲ့လိုပြည်စုံပြီးတဲ့အခါကျရင်တော့ဒီတရားရုံးအနေနဲ့သူတို့သုံးသပ်ထားတဲ့အတိုင်းအမိန့်တစ်ခုကိုဆုံးဖြတ်ပါတယ်ဒါကြောင့်မို့ဒီဟာနဲ့ပတ်သက်လို့သူတို့တွေဟာဒီအစိုးရရှိတဲ့နိုင်ငံတော်ဝန်ထမ်းတွေကိုသူတို့တာဝန်အရလျှောက်လက်ချက်တင်ဖို့အတွက်ကိုဆောင်ရနေတာပါတကယ်လို့တရားရုံးအနေနဲ့အစိုးရရှိနေဘက်ကလျှောက်လက်ချက်တင်လာသည်ဖြစ်စေမတင်လာသည်ဖြစ်စေတရားရုံးရဲ့လုပ်တင်တဲ့ဆောင်ရွက်မှုတွေကိုဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ကျွန်တော်သိရပါတယ
်ဟုတ်သူတို့ဘက်ကနေပြီးတော့ဒီအလုသမား2ယောက်ကအပြစ်ရှိကြောင်းကိုပေါ့နော်မဖော်ပြနိုင်ဘူးဆိုရင်ကောင်းနိုင်တဲ့အလားအလာများရှိနိုင်မလားရှင
်ဒါကတော့သူတို့ဘက်ကအပြစ်ရှိကြောင်းထောက်ပြမယ်တာဝန်ရှိတာကိုမထောက်ပြရင်တော့သူတို့ဘက်ကမကောင်းဆိုတဲ့သဘောပါကျွန်တော်တို့ဘက်ကဒီကောင်းနေတဲ့သဘောပါဒါပေမဲ့အစမျက်နှာ3000ကျော်ရှိတဲ့အမှုတွေတစ်ခုလုံးကိုလည်းအယူခံတရားရုံးနဲ့တုံးတက်လည်လာထားပြီးလည်းဖြစ်ပါတယ်ဒါကြောင့်မို့လဲကျွန်တော်တို့ကအမှုနဲ့ပတ်သက်လို့တော့အမှုထဲမှာပေါပေါတဲ့အတိုင်းထက်တရားရုံးကဆုံးဖြတ်ပေးနိုင်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
အခုဒီလက်သက်လောပေါ့နော်ဒီအလုသမား2ယောက်ရဲ့အခြေအနေကရောဘယ်လိုရှိပါသလဲရှင
်ကျွန်တော်တို့နောက်ဆုံးသွားတွေ့ခဲ့တဲ့ဘန်ခဝင်ကျင်းတော်မှာတွေ့ခဲ့တဲ့အချိန်ကတော့2ယောက်စလုံးကကျမ်းမာကြီးလည်းကောင်းပါတယ်အားလုံးလည်းဖြစ်ချမ်းသာပြောရှင်နဲ့ယင်ကသူတို့အမှုကိုစိတ်ဝင်စားတဲ့လူတို့သတင်းမီဒီယာတွေကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်2ယောက်စလုံးကလည်းကျမ်းမာကြီးကောင်းတယ်လို့ပြောပါတယ်ခင်ဗျ
ဟုတ်ကဲ့ပါအန်ကယ်ဦးအောင်မျိုးတန်အခုလိုဖြစ်ကြပေးတာကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပါခင်ဗျကျေးဇူး